ရိုဟင်ဂျာတွေနဲ့တခြားတိုင်းရင်းသားတွေအပေါ်မြန်မာစစ်တပ်ရဲ့ဖိနှိပ်ညှဉ်းပန်းမှုတွေအတွက်တာဝန်ခံမှုရှိလာစေရေးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့ဂျပန်ခီးစဉ်အတွင်ဂျပန်အစိုးရအနေနဲ့ဓာတ်ရိုက်တိုက်တွန်းဖို့ HRW လူအခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးကတနင်္ဂနွေနေ့ကတောင်းဆိုလိုက်ပါတယ်။တစ်ချိန်တည်းမှာပဲဂျပန်ရောက်ရခိုင်နိုင်ငံသားရခိုင်တိုင်းရင်းသားတွေကလည်းပြည်ပခန့်တွေဖြစ်နေတဲ့ရခိုင်ပြည်နယ်မှာအရက်သားတွေကိုအစိုးရတပ်ဖက်ကဥပဒေမဲ့ဖမ်းဆီးနေတာတွေရပ်ဖို့ဒေါက်အောင်ဆန်းစုကြည်ရဲ့ဂျပန်ခီးစဉ်မှာစန္ဒာပြကြဖို့ရှိပါတယ်။မတ်အင်ဂျင်နိုင်ကပြောပြပေးပါပါရှင်
။ဂျပန်ဧကရာဇ်နာရူဟီတိုရဲ့ထိနှက်တပ်ဖွဲ့အခမ်းအနားကိုတက်ရောက်ဖို့ဂျပန်နိုင်ငံကိုတနင်္ဂနွေနေ့ကရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ဟာမြန်မာနိုင်ငံတွင်လူ့ခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေနဲ့ပတ်သက်လို့ကန့်ကွက်စန္ဒာပြမှုတွေနဲ့ရင်ဆိုင်နေရပါတယ်။မြန်မာစစ်တပ်ရဲ့အကျိုးစီးပွားဒါမှမဟုတ်လူမျိုးစုလက်နက်ကိုင်တပ်ဖွဲ့တွေနဲ့တိုက်ပွဲတွေအတွက်အသုံးပြုဖို့အထောက်အကူဖြစ်စေမယ့်စီးပွားရေးရင်းနှီးမြှုပ်နှံမှုတွေကိုဂျပန်နိုင်ငံအနေနဲ့မလုပ်ဖို့နယူးယောက်ခြေဆိုင် HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးကမနေ့တနင်္ဂနွေနေ့ကတောင်းဆိုလိုက်ပါတယ်။ဒေါန်ဆန်းစုကြည်ရဲ့ဂျပန်ခီးစဉ်အတွင်းဒီကနေ့တနင်္လာနေ့မှာဂျပန်ပြည်ပကုန်သွယ်ရေးအဖွဲ့အစည်းကဦးစီးပြီးမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုနဲ့စီးပွားရေးအခွင့်အလမ်းတွေမြင့်တင်ရေးဆွေးနွေးပွဲကိုကျင်းပခဲ့ပါတယ်။ကုလသမဂ္ဂလူခွင့်ရေးကောင်စီမှအဖွဲ့ဝင်အဖြစ်ပြန်ပြီးအရွေးခံရတဲ့ဂျပန်နိုင်ငံအနေနဲ့လူခွင့်ရေးကိုအခြေခံတဲ့နိုင်ငံသားရေးမူဝါဒအရလူခွင့်ရေးချိုးဖောက်မှုတွေရှိနေတဲ့မြန်မာနိုင်ငံမှာသူ့နိုင်ငံရဲ့ကုမ္ပဏီတွေရင်းနှီးမြှုပ်နှံမှုတွေမလုပ်ဖို့တိုက်တွန်းတင်ကြောင်း HRW အာရှရေးရာလက်ထောက်ညွှန်ကြားရေးမှူး Phil Robinson က VOA ကိုပြောပါတယ
် Encouraging foreign investment while ignoring human rights.Only embolden the Myanmar government and military for further whitewash.
လူ့အခွင့်အရေးကိုလှည့်လည်ရှုပြီးနိုင်ငံသားရင်းနှီးမြှုပ်နှံမှုတွေကိုအားပေးတာဟာရိုဟင်ဂျာတွေကိုပြိနှိပ်တဲ့အလွန်ဆိုးရွားလွန်းတဲ့ပြစ်မှုကျူးလွန်မှုတွေကိုနောက်ထပ်ဖုံးဖိဖော်တည်ဖို့မြန်မာအစိုးရနဲ့စစ်တပ်ကိုအားပေးအားမြှောက်လုပ်ရာရောက်ပါတယ်။သူတို့ဖုံးဖိဖော်တည်ထားတဲ့ပြစ်မှုကျူးလွန်မှုတွေအတွက်တရားစီရင်မှုကိုစစ်ကောင်ဆောင်တွေရှောင်လွှဲခဲ့ရုံသာမကပဲတိုင်းပြည်ရဲ့စီးပွားရေးနဲ့ဒီမိုကရေစီတိုးတက်ရေးကိုလည်းဒီစစ်ကောင်းဆောင်တွေကစနစ်တကျဖျက်ဆီးခဲ့တာပါ
။တနင်္ဂနွေနေ့ကထုတ်ပြန်တဲ့ HRW ရဲ့ကြေညာချက်မှာလဲလူခွင့်ရေးချိုးဖောက်မှုတွေအတွက်မြန်မာဆိုရဘက်ကတာဝန်ခံမှုတာဝန်ယူမှုရှိလာစေရေးဖိအားပေးဖို့ဂျပန်ဘက်ကပြက်ကွက်နေတယ်လို့ထောက်ပြထားပါတယ်။ဒါ့အပြင်မြန်မာနိုင်ငံမှာရိုဟင်ဂျာနဲ့အခြားတိုင်းရင်းသားတွေပေါ်ကျူးလွန်ခဲ့တဲ့လူမျိုးတုံးတပ်ဖြတ်မှုလူသားတို့အပေါ်ပြစ်မှုကျူးလွန်မှုနဲ့စစ်ရာဇဝတ်မှုတွေအတွက်အရေးယူစုံစမ်းစစ်ဆေးရမယ်စစ်ကောင်းဆောင်တွေထဲပါနေတဲ့ကာဝေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ရဲ့အောက်တိုဘာလအစောပိုင်းဂျပန်ခီးစဉ်အတွင်းဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေတွေ့ဆုံခဲ့တဲ့အပေါ်မှာလည်း HRW ကဝေဖန်ထားပါတယ်။မြန်မာဘက်ကရိုဟင်ဂျာဆိုတဲ့အခေါ်အဝေါ်ကိုအတိအမှတ်ပြုခြင်းမရှိပါဘူး။မနေ့ပြန်အင်ကာနေ့မှာကျင်းပမဲ့ဂျပန်ဧကရာဇ်ထိနှန်းတပ်ပွဲအခမ်းအနားမတိုင်ခင်ဒီကနေ့တနင်္လာနေ့မှာတိုချိုမြို့ကမြန်မာတန်ယုံရှိဒေသစံတော်ချိန်ညနေ3နာရီခွဲကနေ4နာရီခွဲအထိရခိုင်တိုင်းရင်းသားတွေဒေါက်ဆန်းစုကြည်ကိုဆန္ဒပြကြမှာဖြစ်ပါတယ်။သူတို့ဆန္ဒပြတဲ့အကြောင်းရင်းကိုတော့ရခိုင်လူငယ်အစည်းအရုံးဂျပန်ဥက္ကဋ္ဌကျော်တန်းလှိုင်က VOA ကိုအခုလိုပြောပါတယ်
။ဒေါ်လူစုစည်းကမ်းနေပြီးရဲ့အဲရခိုင်ကျက်တော် A ကို online support တဲ့အမေတီဖီလိုရခိုင်မျိုးစီပွေးစီစီဖြစ်လာတယ်စီပွေးစီပွေးကတားကြီးရောဖြစ်လာပြီးရင်စီပွေးမှာနေပြီးရင်ဘာမှမဆိုင်တဲ့အရေးသားနေပြီးရင်တရားကျော်လောက်ကိုတရားကျော်လောက်ဟာသိစုပြီးဖြစ်တယ်ဘာမှမဆိုင်တဲ့ဟိုရွာမှာပြီးနေထိုင်ရလေထနေလောက်လည်းလမ်းပြေလို့ဟိုဒီဘာစစ်တာစစ်လို့တရားကြောဖြစ်ဆုံးတဲ့ဒီနေ့လူပေါ်ရကြောလောက်ကိုလည်းမတရားဖမ်းဆီးထားတယ်အဲဆိုင်ကျတော့အဲဖွင့်ဝင်ဆိုပြီးဆွဲသိပြီးရင်ဒီစစ်ပေးကြောင့်ဟိုဂျော်ရင်ချို့ဟိုဒီလုံးပြရင်လုံးတော့ဟိုဒီရင်ဆွဲကြတာ9ဆောက်ကြောလောက်ဖြစ်နေပြီဒါကြောင့်ဒီနေ့အဲဝန်ဒီရေကျွန်တော်တို့
ဂျပန်ဧကရာဇ်ထိနှန်းတပ်ပွဲမှာကဘာအရရက်ကခေါင်းဆောင်တွေနဲ့ထင်ရှားတဲ့ဧည့်သည်ပေါင်း400လောက်တက်ရောက်မဲ့အချိန်မှာရခိုင်ပြည်သူတွေအတိဒုက္ခရောက်နေကြတာကိုသိရှိသွားဖို့ဆန္ဒပြသူတွေကမျှော်လင့်ကြောင်းလဲကြော်တန်းလိုင်းကပြောပါရစေ။